တော်ရရှင်များရှင်အခုဆိုရင်တော့2020ရွေးကောက်ပွဲကြီးကျင်းပပြီးစီးသွားပြီဖြစ်ပြီးကြိုတင်မဲတွေနဲ့အတူဒီကနေ့မဲပေးခဲ့ကြတဲ့မဲဆန္ဒရှင်တွေရဲ့မဲစင်းတွေစတင်ရေတွက်နေကြပါပြီ။ဒီတော့ဒီကနေ့မဲယုံစဖွင့်တဲ့အချိန်ကနေစလို့မဲယုံနောက်ဆုံးပိတ်သိမ်းသွားတဲ့အချိန်အထိရွေးကောက်ပွဲကျင်းပခဲ့တဲ့ပြည်내နဲ့တိုင်းဒေသကမဲယုံတွေမှာအနီးကပ်စောင့်ကြည့်လေ့လာခဲ့ကြတဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့အဖွဲ့တွေနိုင်ငံရေးပါတီတွေရဲ့နောက်ဆုံးတွင်မြင်ချက်ရွေးကောက်ပွဲကဏ္ဍဦးစီရင်ခံစားတွေကိုကျွန်မစုမုံကစူးစီးတင်ပြပေးကြပါတယ်ဒီကနေ့တနင်္ဂနွေနေ့နိုမာလာ၈ရက်နေ့မှာကျင်းပခဲ့တဲ့လွှတ်တော်အသီးသီးအတွက်2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကိုမနေ့6နာရီကနေစလို့ညနေ4နာရီထိပြည်내နဲ့တိုင်းဒေသမှာကျင်းပခဲ့တာမှာတော့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူအများစုစောင့်ကြည့်ခွင့်ရခဲ့ပြီးတော့ကဏ္ဍဦးစီရင်ခံစားတွေအသီးသီးထုတ်ပြန်နိုင်ခဲ့ကြပါတယ်။ရွေးကောက်ပွဲအထူးလေ့လာစောင့်ကြည့်ရေးအဖွဲ့ New Myanmar Foundation နဲ့အတူမိဖက်အဖွဲ့အစည်းတွေပူးပေါင်းပြီးတော့လေ့လာစောင့်ကြည့်သူ1900ကျော်နဲ့ပြည်내နဲ့တိုင်းမှာအကုန်လေ့လာနိုင်ခဲ့ကြတဲ့နောက်ဆုံးအခြေအနေကိုတော့ကိုရိုင်းရွေးကောက်ပွဲစောင့်ကြည့်လေ့လာခဲ့တဲ့ New Myanmar Foundation ကမမြနန္ဒာတင်က VOA မြန်မာပိုင်းကိုပြောပြပါဗျ
။ဒီနေ့ကတော့ဆရာမရေကျွန်တော်တို့ဒီ New Myanmar Foundation ရေကျွန်တော်တို့ရဲ့မိဖက်အဖွဲ့ဖြစ်တဲ့ရွေးကောက်ပွဲပညာပေးနေလေ့လာရေးမိဖက်များကြီးကိုပြီးနှစ်ဖက်ပေါင်းပြီးတော့624ယောက်နဲ့ဒီဘက်က100နဲ့ဆို1924ယောက်ပေါ့နော်။ဒီရန်ကုန်တိုင်းပါဝင်ဒီပြည်내နဲ့တိုင်း14ခုမှာဒီလေ့လာဆောင်ကြည့်ပါတယ်။အဓိကတော့ဒီမြို့ပေါ်ရေးမှာရောနောက်ပြီးတော့ဒီကျေးရွာတွေမှာရောပေါ့နော်။မဲယုံနယ်ကိုဝင်ခွင့်ရဖို့ပေါ့နော်။မျိုးလေးတွေရှင်းပြပြောဆိုရတဲ့ဟာမျိုးတွေတော့ရှိနေတာပေါ့နော်အခုဘက်ကတချို့နေရာမှာတော့ဒီညနေပိုင်းလေးတွေမှာသူတို့ဟိုဟာတချို့ဒီဟိုအငင်းပေါင်းမှုကိစ္စလေးတွေအနေငယ်ရှိတယ်ပေါ့နော်ကျွန်တော်တို့အခုဒီဟိုဟာနောက်ဆုံးအခြေအနေကိုကြည့်ကြည့်နေကြပါတယ
်ဒီလိုပဲမဲကြီးအတွက်မှုကိုကိုယ်တိုင်စောင့်ကြည့်နေသူတူဦးဖြစ်တဲ့ကနောင် Institute ရဲ့အမှုဆောင် Director ကိုတန်းမြတ်ဆိုးကလည်းဒီကနေ့မန္တလေးတိုင်းတတိုင်းလုံးအတိုင်းတာနဲ့လူငယ်တွေအနီးကပ်စောင့်ကြည့်လေ့လာနိုင်ခဲ့တဲ့အခြေအနေကိုပြောပြပါတယ
်ဒီနေ့တရက်တာကိုကျွန်တော်တို့ဒီလေ့လာစောင့်ကြည့်သူ129ဦးနဲ့ပေါ့နော်မလေးတိုင်း28မြို့နယ်စောင့်ကြည့်လေ့လာခြင်းလုပ်ခဲ့တယ်ဒီလေ့လာစောင့်ကြည့်ခွင့်68ရာခိုင်နှုန်းထိဒီစောင့်ကြည့်လေ့လာခွင့်ပြုတယ်လို့အကြံဉာဏ်ပြောလို့ရမယ်ပေါ့နော်အဲ့ဒါပြီးမှပြီးတော့ကျွန်တော်တို့ဒီ COVID-19 ပြင်ဆင်ထားရှိမှုအခြေအနေတွေကိုကျွန်တော်တို့လေ့လာသုံးသပ်တဲ့အခါမှာကျွန်တော်တို့68ရာခိုင်နှုန်းထိသူတို့ပြင်ဆင်ထားတာကိုတွေ့ရတယ်ပေါ့နော်ဒီမသက်ဆန်းမဲဆန္ဒရှင်ပြည်သူတွေအတွက်မင်းုံပြင်ဆင်ခင်းကျင်းထားရှိမှုအခြေအနေကိုကြည့်တဲ့အခါမှာ50ရာခိုင်နှုန်းတိကောင်းမွန်မှုရှိပြီးတော့ဒီ50ရာခိုင်နှုန်းကတော့အားနည်းမှုလေးတွေကြည့်နေရတာကိုတွေ့ရတယ်။ဒီကောက်ပွဲဒီမဲပေးခြင်းဖြစ်စဉ်နဲ့ပတ်သက်ပြီးတော့ပြဿနာလေးတွေကဒီမလေးတိုင်းအတွက်မှာဖြစ်သွားတာလေးတွေရှိတယ်။အဲ့တော့ညဉ့်ညံခိုင်မှာဆိုရင်တကယ်လို့အတူပြုလုပ်တဲ့ဒီသလိုပါမျိုးကိုဖြစ်သွားတာမျိုးတွေ့ရတယ်ပြီးတော့ကျွန်တော်ဒီမန်လေးခရိုင်ထဲမှာလည်းကျွန်တော်တို့တစ်စိတ်တုံးကနေပေါ့မင်းမတင်တာမျိုးရှိတယ်ပြီးရင်ဒီမဲယုံမှုလက်မှတ်မပါဘဲနဲ့ဒီမဲပေးမိသွားတာ2ယောက်3ယောက်လောက်ဖြစ်တာမျိုးလေးတွေလေကျွန်တော်တို့ကြုံတွေ့ရတယ်ပြီးတော့2ချိန်3ချိန်ထက်ဒီမဲလာပြီးတာမျိုးဖြစ်ခဲ့လေးတွေဖြစ်သွားတာတွေ့ရတယ
်ကချင်ပြည်နယ်တွင်းကမဲယုံတွေကိုကိုယ်တိုင်လိုက်ကြည့်ခဲ့တဲ့ကချင်ပြည်နယ်ရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောက်ကိုလန်းဆောင်ကလည်းကချင်ပြည်နယ်တွင်းကမဲယုံစောင့်ကြည့်မှုတွေထဲမှာဒီကနေ့တက်မတော်ဘက်ကမဲလာပေးတဲ့စီးရင်ကိုသူတို့အတိအကျမသိရတဲ့အခြေအနေမှာရှိနေတဲ့အကြောင်းအခြေအနေရှင်းပြပါဗျ
။တပ်ဘက်ကမဲပေးမဲ့စီးရင်မဲအင်အားကျွန်တော်တို့တိတိကျကျမသိရတဲ့ဟာကပြဿနာနည်းနည်းဖြစ်နေတယ်။ဆိုတော့ကျွန်တော်တို့ဒီမြို့နယ်ကော်မရှင်ကိုလည်းကျွန်တော်မဲကြည့်တယ်။တပ်ဘက်ကအားလုံးဆိုရင်မဲပေးမဲ့အင်အားဘယ်လောက်ရှိတယ်လဲ။အဲသူတို့ဘက်ကဘယ်လောက်လာပေးမလဲဆိုတဲ့ဟာကျွန်တော်မဲကြည့်တယ်။ဒါမှလည်းသူတို့ကောင်းကောင်းမွန်မွန်ကျွန်တော်တို့မပြောပြဘူး။သူတို့ရက်ချဲဘက်မှာလည်းတပ်ဘက်ကမဲစီးရင်ဘလောက်တို့လာဟိုလာပေးဖို့အတွက်ကျွန်တော်စီရင်ရှိကြလဲဆိုရင်ကျွန်တော်တိတိကျကျမသိရဘူးကျွန်တော်ကျဲလက်ဘက်မှာကတော့ကျွန်တော်ဒီမေးလာပေးတဲ့ပြည်သူကတော့80ရာခိုင်နှုန်းအထက်ရှိတယ်လို့ကျွန်တော်တုံးတက်ရတာပေါ့နော်အရန်ကြီးကြီးကြီးကျယ်ကျယ်ဟိုဟာဒီပြဿနာတွေကတော့ကျွန်တော်မရှိပါဘူးပေါ့နော်တချို့မဲယုံမှုတွေနည်းနည်းပေါ့ဆတဲ့အရာတွေနည်းနည်းပါးပါးရှိတယ်မဲယုံမှုလက်မှတ်တွေကျွန်တော်မထိုးမိခဲ့တဲ့ဟာတွေရှိတယ်ဒါမှလည်းတို့ပြန်ပြမပြည့်ပြည့်လေးလေးပြန်လုပ်ဖို့အတွက်ပြင်ဆင်နေလို့ပြောတယ်ပေါ့နော်အဲ့ဒါတွေကျွန်တော်နည်းနည်းရှိတယ်ဒါပေမဲ့ကျွန်တော်တို့ရဲ့ဒီမဲယုံစောင့်တင်တဲ့အတူကျွန်တော်တို့ဒီမဲယုံမှုတွေမဲကြီးတက်တဲ့ဟာကိုကျွန်တော်အခုစတင်နေပြီဟုတ်တယ်ဆရာမ
ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ကလည်းပြည်내နဲ့တိုင်း14ခုလုံးမှာ95ရာခိုင်နှုန်းစောင့်ကြည့်နိုင်ခဲ့တယ်လို့ဆိုပါတယ်။မဲယုံအားလုံးကတော့ COVID-19 ကြိုတင်ကာကွယ်ရေးဘေးကင်းလုံခြုံစွာမဲပေးနိုင်ရေးအစီအမံတွေကို90ရာခိုင်နှုန်းကျော်စီမံဆောင်ရွက်နိုင်ခဲ့ပြီးတော့မဲယုံအားလုံးရဲ့69ရာခိုင်နှုန်းကမဲယုံစောက်ဖွင့်ချိန်ကနေစလို့မဲပေးရမှာလိုအပ်တဲ့ပစ္စည်းတွေအစင်းနဲ့ရှိခဲ့ကြောင်းကဏ္ဍဦးအစီအစဉ်စာထုတ်ပြန်ပါတယ်။အလားတူလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲများပံ့ပိုးကူညီရေးကိုရဲ့အဖွဲ့ကလည်း2020ရွေးကောက်ပွဲနှစ်လည်လာတွဲရှိချက်ကဏ္ဍဦးအစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားကို ကိုဗစ် -19 ကာကွယ်ရေးလမ်းညွှန်ချက်တွေနဲ့အညီထုတ်ပြန်သွားဖို့ပြင်ဆင်နေပါတယ်။အခုဆိုရင်တော့ရွေးကောက်ပွဲလေးလာဆောင်ကြည့်သူတွေဟာဆက်လက်ပြီးတော့မဲစင်းရေးတွက်မှုနဲ့မဲစင်းထုတ်ပြန်မှုနောက်ဆုံးအခြေအနေတွေကိုအနီးကပ်ဆက်လက်ဆောင်ကြည့်လေ့လာနေကြပါတယ်ရှင်။ရွေးကောက်ပွဲရဲ့နောက်ဆုံးအခြေအနေမဲစင်းရလက်ထုတ်ပြန်မှုတွေကိုတော့ VOA မြန်မာပိုင်းအနေနဲ့အချိန်နဲ့တပြေးညီဆက်လက်တင်ပြသွားမှာဖြစ်ပါတယ်ရှင်။ကျွန်မစုမမ